တော်လာရှင်များခင်ဗျာစူရိုင်းလာ၄ရက် Asia Times သတင်းစာမှာသမ္မတဥပမာလက်ထက်ကမြန်မာနဲ့နီနီကကထိတွေ့ဆက်ဆံခဲ့သလောက်လက်ရှိသမ္မတဒေါ်လန်ထရန့်ကတော့တခြားအရှိတောင်အရှနိုင်ငံတွေနဲ့တစုံတရာအဆက်အဆံရှိနေပေမဲ့မြန်မာဘက်မှာတော့လက်လျူရှုထားတယ်လို့ဖြစ်နေတာဟာမြန်မာအနေနဲ့မြောက်ကိုရီးယားနဲ့မဟာဗျူဟာမြောက်အဆက်အသွယ်ရှိနေစေဖြစ်နေလို့လားဒါမှမဟုတ်အရှိတောင်အရှဒေသတွေမှာသမ္မတဟောင်းဥပမာရဲ့အမွေကိုဖျက်တော့ဖျက်ရှားပစ်ချင်တဲ့ထရန့်ရဲ့နိုင်ငံရေးဗီဇစိတ်ကြောင့်လားဆိုတာစိတ်တော့မရှင်းလင်းလာဘူးလို့ဆောင်းမမှာအစချီဖော်ပြထားပါတယ်မြန်မာနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့တရားဝင်ထုတ်ပြန်ချက်၃-၄ခုလောက်ပဲရှိတဲ့အထက်မှာတစ်ခုကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလအရှိတောင်အရှခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ပြည်ပခန့်အဆုံးသက်ရေးနဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကိုလုံလုံခြုံခြုံပြန်လာရေးအတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးကူညီမယ်ဆိုတာလောက်ပဲဖြစ်ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်စီကလည်းမွတ်စလင်ဒုက္ခသည်ကိစ္စကူညီပေးမယ်အကြောင်းစာရေးသားခဲ့ပါတယ်။ဒါပေမဲ့အဲ့ဒါတွေကအပြောပဲရှိပြီးတော့လက်တွေ့မှာတော့ထိထိရောက်ရောက်ကူညီခဲ့တာမဟုတ်ပါဘူးတဲ့။တကယ်တော့အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒဟာလူ့အခွင့်အရေးနဲ့ဒီမိုကရေစီမြင့်တင်ရေးမျှတာမကပါဘူး။အိုဘားမားရဲ့မြန်မာနဲ့ထိတွေ့ဆက်ဆံရေးမူဝါဒမှာတော့မြန်မာကိုတရုတ်ရဲ့ရင်ခွင်တွေကဆွတ်ထုတ်ရေးကိစ္စပါဝင်ခဲ့ပါတယ်။တကယ်တော့2008နိုဝင်ဘာလမှာမြန်မာကမြောက်ကိုရီးယားနဲ့စစ်ရေးဆိုင်ရာသဘောတူညီချက်ရှုပ်ဝက်လက်မှတ်ရေးထိုးခဲ့တာပေါ်ပေါက်လာကြတဲ့အခါအာရှဒေသတွင်ပထဝီနိုင်ငံရေးဆိုင်ရာစိုးရိမ်မှုတွေထိတက်လာခဲ့တာဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒေါ်နယ်ထရန့်လက်ထက်မှာတော့မြန်မာနဲ့တမင်တကာကိုပဲခက်ခဲခဲနေလိုက်ဟန်တူပါတယ်တဲ့။အကျိုးဆက်ကတော့မြန်မာဟာတရုတ်နဲ့ပြန်လည်နီးကပ်သွားတော့တာပါပဲ။တရုတ်မြန်မာစီးပွားရေးစင်ကြံလန်းအမေရိကန်ဒေါ်လာ9ဘီလီယံကျော်တရုတ်ကရင်းနှီးမြှုပ်နှံမဲ့ကြောက်ဖြူရင်းနဲ့ဆိုင်ကစီမံကိန်းယူနန်ပြည်နယ်အထိတွေ့တန်းနဲ့ရင်းနှံနဲ့ဓာတ်ငွေပတ်လည်တွေရခိုင်ပြည်နယ်ပြဿနာကြောင့်အနောက်နိုင်ငံတွေကမြန်မာနဲ့ဆက်ဆံရေးအိဆက်လာနေချိန်မှာမြန်မာပြည်တွင်းမှာအ धिक ရင်းနှီးမြှုပ်နှံသူအဖြစ်တရုတ်ပဲကြံရက်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်နဲ့လည်းတရုတ်ကပို့ပြီးတော့နီးကပ်လာတာတွေဖြစ်လာခဲ့ရပါတယ်တဲ့သမ္မတဥပမာတစ်ထက်ကအာရှဒေသကိုမျက်နှာမူရင်းကြွေးကြော်ခဲ့ပြီးတော့ဒေသတွင်းကတရုတ်ဩဇာကိုတံပြန်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်သမ္မတဥပမာဟာမြန်မာနိုင်ငံကိုလည်းနှစ်ကြိမ်နှစ်ခါလာရောက်ခဲ့ပါတယ်အဲ့ဒါနဲ့ဆက်ကျင်ပေးအနေနဲ့ကတော့သမ္မတထရန့်ကဒေါ်ဆန်းစုကြည်ကိုအခုထိအင်မီတော်ကိုတရားဝင်မဖိတ်ကြားသေးပါဘူးတဲ့သူ့ရမူဝါဒကလည်းအမေရိကပထမပဲဖြစ်ပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်ပြဿနာပေါ်ပေါက်လာတဲ့အခါမြန်မာဟာကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့ထိတိုက်တွေ့ခဲ့ပြီးဒေါ်ဆန်းစုကြည်နဲ့စစ်တပ်ခေါင်းဆောင်တို့လည်းတရုတ်ဘက်ကိုမျက်နှာမူလိုက်ကြပါတော့တယ်တဲ့အဲ့ဒီအနေအထားနဲ့ပတ်သက်ပြီးအမေရိကပင်တဂွန်စစ်ဌာနချုပ်အနေနဲ့မြန်မာရဲ့တရုတ်အပေါ်အခွာအရာပြုနေရတဲ့အခြေအနေကိုကြော်ဖတ်တော့အောင်နိုင်ငံစစ်တပ်ချင်းပြန်လည်ထိတွေ့ဆက်ဆံလို့ပေမဲ့သမ္မတထရန့်အစိုးရကတော့မြန်မာအပေါ်တရုတ်ဩဇာပြန်လည်ကြီးစုလာတဲ့အပေါ်မှာတံပြန်ချိန်ညှိဖို့မကြိုးစားခဲ့ပါဘူးတဲ့တကယ်တော့အမေရိကန်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကစတင်ခဲ့တာဖြစ်ပါတယ်1953ကွန်မန်တန်တရုတ်ဖြူအရေးနဲ့1962စစ်တပ်ကအာဏာသိမ်းခြင်းတွေမှာနိုင်ငံဆက်ဆံရေးခေတ္တခဏပြတ်တောက်သွားခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်လည်ကောင်းမွန်လာခဲ့ပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခက်မှလည်းမြန်မာစစ်ဘိုးတွေအမေရိကန်ပြည်ထောင်စုမှာထောက်လှမ်းရေးတင်တန်းတွေတက်ခဲ့ကြတာပါတဲ့ဒါပေမဲ့အခုသမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့မြန်မာဟာအမေရိကန်ရဲ့မျက်စိအောက်မှာပြောင်းနေအောင်မှာဖြစ်ပါတယ်လို့ဆောင်းမမှာဖော်ပြထားပါတယ်သောတာရှင်များခင်ဗျာဇွန်လ4ရက်ဂျပန်ခြေဆိုင်ဒီပလိုမက်စာဆောင်မှာယာဘမူးယစ်ဆေးပြားတွေနဲ့လူဟင်ကြားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်ဘင်္ဂလားဒေ့ရှ်ချမ်းကုတုပလောင်ဒုက္ခသည်စခန်းကဒုက္ခသည်တူကိုရခိုင်ပြည်နယ်မှာကျူးလွန်ခဲ့ရတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမင်းမြန်တဲ့အခါမှာအထောက်အထားမပြနိုင်တဲ့ဇာလံမျိုးစုံကိုရေဘက်မဝင်ပြောပြနိုင်ပေမဲ့ဇာဘမူးယစ်ဆေးဝါးနဲ့ပတ်သက်လို့မင်းမြန်တဲ့အခါမှာတော့နားမလည်ချင်အောင်ဆောင်ပြီးအတန်တိတ်သွားတယ်လို့ဆောင်းမမှာအစချီဖော်ပြထားပါတယ်။1990ပြည့်နှစ်တွေအထိမြန်မာကနေဘင်္ဂလားဒေ့ရှ်ကိုမှုန့်ကူတင်ပို့တဲ့မူးယစ်ဆေးဟာဘိန်းနဲ့ဘိန်းပြူဖြစ်ခဲ့ပါတယ်။ဒါပေမဲ့1990ပြည့်နှစ်တွေရဲ့နောက်ဆုံးပိုင်းကစလို့ဘိန်းပြူခက်ကုန်သွားခဲ့ပြီးဘတ်တာဖက်တမင်ခေစတင်နေပါတယ်ဒီနေ့မှာတော့ဘီယာဘူးတပူးကိုတာကာငွေ900ပေးရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာယာဘစိတ်ကြွဆေးပြားတပြားဟာဒါကာမြို့မှာတာကာငွေ250ကနေ300ကျားအမေရိကန်ဒေါ်လာ3ဒေါ်လာနဲ့4ဒေါ်လာကျားရှိပြီးတော့မြန်မာနဲ့နေဆက်ကော့စ်ဘဇားမှာတော့ယာဘစိတ်ပြားတပြားဟာတာကာငွေ300ရနေပြီးတော့50ထိသာရှိနေပါတယ်တဲ့လက်ကားစည်းဆိုရင်25ကျားခန့်လုံးလျှော့ပါသေးတယ်လို့ဆောင်းမမှာဖော်ပြထားပါတယ်ယာဘစိတ်ပြားတွေကိုမြန်မာကနေဘင်္ဂလားဒေ့ရှ်ကိုမှောက်ကူသွင်းတဲ့နေရာမှာရိုဟင်ဂျာတွေဟာနေရာအလိုက်အချိန်ခိုက်ဖြစ်သွားတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တဲ့အရာရှိတူကပြောပါတယ်။ မြန်မာနေသားဆောင်ချက်တပ်ဖွဲ့ BGB ကရိုဟင်ဂျာမူရမှုကိုသက်ဆောင်သူတွေကိုနေဆက်ကိုကျော်ဖြတ်နိုင်အောင်အခကြေးမှုနဲ့အကာအကွယ်ပေးနေကြောင်းဆောင်းမမှာဖော်ပြပါတယ်။ရာဘမူရစီမှုကိုကုံသွယ်လုပ်ငန်းကြီးထွားလာနေတဲ့ကိစ္စမှာနေဆက်ဖြတ်ကျော်သက်ဆောင်သူအများစုဟာရိုဟင်ဂျာတွေသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်အရာရှိတူကပြောဆိုပါတယ်တဲ့။ဒါပေမဲ့မြန်မာဘက်ကတော့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိကြောင်းညှင်းဆိုတယ်လို့လည်းဖော်ပြပါတယ်။အခုအခါဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဌာနကရာဘမှုကိုလုပ်ငန်းအပေါ်လုံးဝအိမခံပဲတိုက်ဖြတ်ခြင်းမှုနေရာမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီနှစ်ပထမ6လအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာလူဇာနဲ့ချီပြီးတော့တည်ဆုံးခဲ့ရပါတယ်တဲ့။အခုဆိုရင်ရိုဟင်ဂျာတွေဟာမူရစီမှုကိုလုပ်ငန်းထဲမှာနေတည်တဲ့နေနေကြပြီလို့ဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ။